တော်တာရှိတယ်ခင်ဗျာ။ကျမ်းမာရေးခန္ဓာကိုပြန်လည်ပြီးတော့ထူထောင်တဲ့အခါမှာစိတ်ချရတဲ့ဈေးဝါရရှိရေးဟာလည်းပဲအရေးကြီးပါလေ။တတ်နိုင်သရွေ့ဈေးပေါ်ဖို့လည်းပဲလိုအပ်ပါလေ။ဒါကြောင့်မို့လည်းပဲဆင်းရဲချမ်းသာမရွေးတိုင်းပြည်တိုင်းမှာ generic drugs ရှိမယ်ဆိုရင်အဲ့ဒီဈေးဝါမျိုးကိုပဲသုံးကြပါလေ။ကျန်းမာရေးအာမခံစနစ်တွေကလည်းပဲအဲ့ဒီဈေးဝါမျိုးကိုပဲခွင့်ပြုပါလေ။ generic drugs ဆိုတာမှာဈေးအာဏိသင်အနေနဲ့ brand name နာမည်ကြီးဈေးတွေနဲ့အတူတူပါပဲ။မူပိုင်ခွင့် patent မရှိတော့တဲ့အခါမှာအဲ့ဒီဈေးကိုကုမ္ပဏီတွေကအပြိုင်ထုတ်လုပ်ကြတော့ဈေးကအရမ်းပဲကျသွားပါလေ။ဒါပေမဲ့လို့ကုမ္ပဏီတချို့အနေနဲ့ကသူများနဲ့ပြိုင်ပြီးတော့ရောင်းနိုင်အောင်စံချိန်မမီတဲ့ကုန်ကြမ်းတွေသုံးပြီးထည့်သင့်ထားတဲ့လျှော့ထားကြတဲ့အန္တရာယ်ကိုလည်းပဲသတိပြုဖို့လိုပါလေ။မြန်မာနိုင်ငံအနေနဲ့ဈေးဝါသုံးဆွဲထုတ်လုပ်ရေးဥပဒေလောက်တဲ့အခါမှာအဆင့်အတန်းပြည့်မီတဲ့ generic drugs သုံးဆွဲရေးကိုအခြေခံတယ်ဆိုတာဖော်ပြဖို့လိုပါလေ။အဲ့ဒီဥပဒေမှာတစ်ချိန်လုံးက essential drugs လို့ခေါ်တဲ့စနစ်ကိုလည်းပဲပြဋ္ဌာန်းဖို့ဖြစ်ပါလေ။မြန်မာနိုင်ငံရဲ့ဈေးဝါအခြေအနေကမကောင်းယုံမကတော်တော်ဆိုးဝါးတယ်လို့တောင်ပြောရမယ်ထင်ပါတယ်။အာနိသင်အမျိုးမျိုးနဲ့နိုင်ငံခြားကဈေးတွေဝင်လာပါတယ်။တချို့ကအာနိသင်ပါတယ်ဆိုုံပဲရှိပါတယ်။ဈေးဝါးတွေကိုအပူချိန်ဘလောက်အတွင်းမှာထားရမယ်ဆိုပေမဲ့နေထိုးတဲ့မှန်တက်တာထဲမှာထည့်ထားတာတွေရက်လွန်ဈေးတွေရောင်းနေကြတာတွေလည်းပဲရှိနေပါတယ်။မဆာလာအစိုးရခေတုံးကဆိုရင်ဈေးကရှားတော့စံမှုန့်ထုံးမှုန့်တွေကိုထည့်ပြီးဈေးအဖြစ်နဲ့လိန်ရောင်းကြတာတွေတောင်ရှိပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဈေးကိုဈေးဝါပြေသပညာတတ်တဲ့လူ pharmacist ကကြီးကျက်တဲ့ဆိုင်းပါးသားရောင်းဝယ်ရှိပါတယ်။မတည့်တဲ့ဈေးတွေ့ရင်ထောက်ပြနိုင်စွမ်းရှိသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့လမ်းပေးကွန်ရဆိုင်ကဈေးရောင်းယုံသားမကဘာယောဂဖြစ်ရင်ဘာဈေးတောက်ဆိုတာတောင်မှပဲသူတို့ကညွန်ပြလိုက်ပါသေးတယ်။တိုင်းပြည်ကဆင်းရဲတော့၅ရက်လောက်တောက်ရမယ်ဈေးကိုအပြားကြတာနဲ့၂ရက်ထဲနဲ့ရက်လိုက်တာတွေလည်းရှိတော့ဈေးပြီးသလိုဖြစ်သွားပြီးတော့အဲ့ဒီဈေးကနောက်မတိုးတော့ပါဘူး။အစိုးရသစ်တက်လာချိန်မှာဓာရီအားလုံးတစ်နှစ်နှစ်နှစ်အတွင်းပြင်ဆင်ဖို့လိုပါတယ်။ဈေးပေါ်ရာကြီးပဲမကြည့်ပဲအာနိသင်ပြည့်မပြည့်စစ်ဆေးဖို့အာမခံဖို့လိုအပ်ပါတယ်။အဲ့ဒီအတွက် FDA မှာတာဝန်ရှိပါတယ်။ FDA မှာတက်ကြွတဲ့ပညာရှင်လုံလုံလောက်လောက်ရှိဖို့လိုပါတယ်။သူတို့တွေအလုပ်လုပ်နိုင်အောင်အစစ်မြင့်မြင့်ဓာတ်ခွဲခန်းရှိပြီးစမ်းသပ်ဖို့လိုအပ်တဲ့ကိရိယာတွေ reagents တွေပြည့်ပြည့်ဝဝရှိဖို့လိုပါတယ်။ FDA အနေနဲ့စစ်တာနှစ်မျိုးပဲရှိပါတယ်။တစ်မျိုးကကုမ္ပဏီကိုယ်တိုင်ကသူတို့ထုတ်တဲ့ရောင်းတဲ့ဈေးအစစ်ဆေးခံတာဖြစ်ပြီးနောက်တစ်မျိုးကတော့ရှောင်းတခင်ကျိုတင် notice မပေးဘဲနဲ့စစ်ဆေးတာမျိုးဖြစ်ပါလေ။အရေးအသွေးမပြည့်မီတာတွေ့ရင်ဖြက်စီးပြီးတော့ပိုင်ရှင်ကိုလည်းပဲအပြစ်ဒဏ်ပေးဖို့လိုပါတယ်။ဒါကြောင့်မို့လို့ FDA ဝန်ထမ်းတွေကိုလစာကောင်းကောင်းပေးပြီးအဂရိလိုက်စားတာတွေ့ရင်အလုတ်ဖြုတ်ယုံမကထောင်မှာချဖို့လိုအပ်ပါလေ။အမေရိကန်ပြည်ထောင်စုမှာဆိုရင် FDA ဟာပိုးသတ်ဆေးသုံးဆွဲထားတာမှပဲကြီးကြပ်ပါလေ။မြန်မာနိုင်ငံအနေနဲ့သွင်းသမျှဆေးဝါးအလုံးကိုစမ်းသပ်စစ်ဆေးဖို့အခြေအနေပေးအောင်မှာမဟုတ်တော့စိတ်ချရတဲ့ဈေးတွေထုတ်တဲ့ဈေးကုမ္ပဏီစည်ရင်းတစ်ခုရှိဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင် FDA ကအသိအမှတ်မပြုတဲ့ကုမ္ပဏီကဈေးဝါးတွေကိုရောင်းခွင့်သွင်းခွင့်မရှိပါဘူး။ FDA အနေနဲ့အဲ့ဒီကုမ္ပဏီရဲ့စက်ယုံဟာတန့်ရှင်းမှုရှိမရှိသုံးဆွဲတဲ့ကုန်ကြမ်းဟာမျိုးမှန်မှန်မှန်ထည့်သွင်းတဲ့အရေးအတွက်မှန်မှန်မှန်အားလုံးစက်ယုံကိုဆင်းပြီးတော့လေ့လာပါတယ်။ပြီးတော့နှစ်နှစ်တစ်ခါသုံးနှစ်တစ်ခါကျိုတင် notice မပေးဘဲနဲ့စစ်ဆေးလို့ရှိပါတယ် GMP လို့ခေါ်တဲ့ good manufacturing practice ကျင့်သုံးမှုရှိမရှိဆိုတာကိုလည်းပဲစစ်ဆေးပါတယ်ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့ American FDA နဲ့အဆက်အသွယ်လုပ်ပြီးသူတို့အသိအမှတ်ပြုတဲ့ company နဲ့ဆေးဝါးစည်းရုံးကိုမှန်မှန်ရသွားမယ်ဆိုရင်အဲ့ဒီ company ကဆေးဝါးတွေကိုပဲသွင်းခွင့်ပြုနိုင်ပါတယ်ဒီကိစ္စမှာဈေးပေါ်တာကိုမလိုက်ဖဲမျိုးမှန်တာစိတ်ချရတာကိုလိုက်ဖို့ဖြစ်ပါတယ်ဈေးကိုဘယ်သူရောင်းနိုင်တယ်လဲဆိုတာပြန်ပြီးတော့လည်းပဲကြည့်ဖို့လိုပါတယ်ဈေးအတုမရောင်းဖို့ရက်လွန်ဈေးမရောင်းဖို့ရင်မကလိုအပ်လာရင်ပညာပေးနိုင်တဲ့ပုံကိုယ်တွေကြီးကြပ်ဖို့လိုအပ်တော့ဈေးရောင်းခွင့် license ထုတ်ပေးရေးကိုစဉ်းစားဖို့လည်းလိုအပ်ပြီထင်ပါတယ်ဈေးဆိုင်ကိုဈေးဝါဗေဒစာမေးပွဲအောင်ပြီးသူတယောက်ယောက်ကဦးစီးပြီးအဲ့ဒီလိုပုံကိုယ်မျိုးပြည့်ပြည့်ဝဝမရနိုင်သေးတဲ့ကာလနဲ့ဒေသတွေမှာဆိုင်ရာပုံကိုယ်တွေကိုရက်တိုတင်နှံပေးပြီးတော့စာမေးပွဲအောင်သူတွေကိုသာယာယီရောင်းခွင့်လက်မှတ်ထုတ်ပေးနိုင်ပါတယ်မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့အနှစ်90အတွင်းပျက်စီးသွားတဲ့အထက်မှာနှမျိုးစရာကောင်းတာကတော့ဆေးဝါးလုပ်ငန်းကြီးဖြစ်ပါတယ် ဝန်ကြီးချုပ်ဦးနုဟာအခက်အခဲမျိုးမျိုးကြားတဲ့ကမြန်မာနိုင်ငံစေဝါလုပ်ငန်း PPI ကိုထူထောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကနာမည်ကြီးဆေးကုမ္ပဏီတွေကသူတို့ဈေးကွက်ကိုထိမှဆိုးလို့ဘသူကမှမကူညီခဲ့ပါဘူး။နောက်ဆုံးပြည်ထောင်နိုင်ငံကနာမည်မကြီးလာတဲ့ Evans Company နဲ့ထူထောင်ခဲ့တာဖြစ်ပါတယ်။နောက်တော့ PPI ဆေးတွေတော်တော်ကလေးနာမည်ရလာပြီးဘူးတွေပလင်းတွေကမလှတာတော့မှပဲဆေးကအာဏိသင်ပြေဝလို့တရုတ်ပြည်နယ်ခြားဒေသကသူတို့ဆေးကိုမသုံးမဲ PPI ဆေးကိုသုံးလာကြတာတွေတွေ့ရပါတယ်။မဆာလာအစိုးရခင်မှာကုန်ချမ်းပြည့်ပြည့်ဝဝမသွင်းနိုင်ရကနေလုပ်ငန်းလည်းပဲပြတ်တလောက်ဖြစ်သွားပါတယ်။အဲ့ဒီလုပ်ငန်းကိုစနစ်တကျနဲ့ပြန်ပြီးတော့စတင်ဖို့လိုပါတယ်။လူဦးရေ30ကျော်ရှိတဲ့တိုင်းပြည်မှာကိုယ်ပိုင်ဆေးဝါးထုတ်လုပ်မှုလုပ်ငန်းမရှိသေးတာဟာဟာခွက်ကြီးတစ်ခုဖြစ်ပါတယ်။ BBI ကိုတရားစီးပွားရေးကော်ပိုရေးရှင်းအနေနဲ့ပြန်လည်ဖွဲ့စည်းတည်ထောင်ဖို့လိုပါတယ်။လိုအပ်သလိုအစုရှယ်ယာတွေရောင်းခွင့်ငွေချီးခွင့်ဘွန်ငွေစုလက်မှတ်ရောင်းချနိုင်ခွင့်တွေခွင့်ပြုဖို့လည်းပဲလိုပါတယ်။အရေးကြီးတာက BBI ဟာစိတ်ချရတယ်ဆိုတဲ့သိခါကိုပြန်ရဖို့ဖြစ်ပါတယ်။နာမည်ရလာတဲ့အခါမှာပြည်ပကိုလည်းပဲတင်ပို့နိုင်အောင်ဘူးအနေနဲ့ရောစာသားတွေအနေနဲ့ရောဝယ်ခြင်းစပွဲဖြစ်အောင်လည်းလုပ်ဖို့လိုပါတယ်။ကြာကြာနာနာဒီဇိုင်းဆွဲထားသူတွေနဲ့သုံးဆွဲဖို့လိုဖြစ်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။